ီရတ်နိုင်ငံမှာအာနာရှင်ဟောင်းဆဒမ်ဟူစိန်အစိုးရလက်ထက်ကတရားဥပဒေမဲ့ရေနံတွေရောင်းချရာကနေအမေရိကန်ဒေါ်လာငွေဘီလီယံအမြောက်များမတရားရရှိသွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေမှလည်းဒစိမ့်တစ်ပိုင်းတာဝန်ရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆွဆွဲပြောဆိုချက်ကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပယ်ချလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအန်နန်ကအီရတ်အစိုးရဟောင်းအနေနဲ့တရားမဝင်ရခဲ့တဲ့ဝင်ငွေအများစုဟာကုလသမဂ္ဂကအီရတ်နိုင်ငံကိုအစားအစာအတွက်ရေနံရောင်းချခွင့်ပြုခဲ့ရကရခဲ့တာမဟုတ်ပဲရေနံတွေဥပဒေမဲ့ရောင်းချရတာကရခဲ့တာဖြစ်တယ်။အီရတ်အစိုးရဟာတူရကီနဲ့ဂျော်ဒန်နိုင်ငံတွေကတဆင့်ရေနံတွေကိုတင်ပို့ခဲ့တယ်။ဒီကိစ္စကိုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကသိနိုင်ပေမဲ့လည်းတူရကီနဲ့ဂျော်ဒန်နိုင်ငံဟာသူတို့ကိုထောက်ခံတဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အတွက်မသိချင်ဟန်ဆောင်ရွက်ကြတယ်လို့ပြောဆိုခဲ့ပါတယ်။အခုလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအမေရိကန်ကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူကအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေမဲ့ရောင်းချမှုတွေကိုဥပက္ခပြုတယ်ဆိုတာမဟုတ်ပါဘူး။ဒါပေမဲ့တူရကီနဲ့ဂျော်ဒန်နိုင်ငံတွေကိုအီရတ်နိုင်ငံကနေရေနံတွေတင်သွင်းခြင်းကိုခွင့်ကျက်အဖြစ်ခွင့်ပြုခဲ့ပါတယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျက်စတော့ကလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောစကားကိုမနေ့ကပဲညင်းပယ်ခဲ့ပါပြီ။ဝါရှင်တန်မှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်စ်ကကုလသမဂ္ဂကိုပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။နိုင်ငံတကာရေးရာတွေကိုသေးသေးချာချာကိုင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်ကုလသမဂ္ဂကိုပြင်ဆင်ဖွဲ့စည်းရမယ်လို့သူကပြောပါတယ်။အီရတ်နိုင်ငံကိုအစားအစာအတွက်ရေနံရောင်းချခွင့်ပြုခဲ့တဲ့ကိစ္စမှာဥပဒေမဲ့လှုပ်ဆောင်မှုတွေနဲ့လက်တလောအာဖရိကရောက်ကုလသမဂ္ဂညဉ့်ညာရေးတပ်ဖွဲ့တွေရဲ့လိင်ကိစ္စအရှုပ်ထွေးတွေကကုလသမဂ္ဂအဖွဲ့ကြီးကိုပြင်ဆင်မှုတွေလုံးဝဖြစ်မယ်ဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်စ်ကပြောလိုက်ပါတယ်။